နျူကလီးယားလက်နက်ဖြတ်သိမ်းရေးအတွက်အချက်အချာကြတဲ့ကုလသမဂ္ဂရဲ့စာချုပ်အပြည့်သက်သုံးသပ်ချက်ကိုရုရှားကပိတ်ပင်လိုက်ပါတယ်။သတင်းလေးပတ်ကြာမြင့်ခဲ့တဲ့ဒီသုံးသပ်ချက်ဟာရုရှားကယူကရိန်းကိုကျူးကျော်ပြီးဥရောပရဲ့အကြီးမားဆုံးနျူကလီးယားစက်ရုံကိုသိမ်းယူခဲ့ခြင်းသည်နျူကလီးယားအန္တရာယ်ကိုပိုမိုမြင့်မားစေတယ်လို့ဝေဖန်ထားပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနလက်နက်ထိန်းချုပ်ရေးနဲ့နျူကလီးယားလက်နက်မပြန့်ပွားရေးဌာနလက်ထောက်ညွှန်ကြားရေးမှူးကတော့ဝမ်းနည်းစွာနဲ့ပဲဒီစာရန်အပေါ်မှာအားလုံးစုံကြီးသဘောတူညီမှုမရှိကြဘူးလို့အဲ့ဒီလိုသုံးသပ်တဲ့အပြစ်သက်အစည်းအဝေးမှာပြောကြားလိုက်ပါတယ်။ဒါအပြင်အဲ့ဒီစာမျက်နှာ36မျက်နှာပါတဲ့နောက်ဆုံးမူကြမ်းတွေကအကြောင်းအရာတွေကိုသဘောမတူတာဟာရုရှားတနိုင်ငံနဲ့မဟုတ်ပဲနိုင်ငံတွေအတော်များများပါဝင်ကြတယ်လို့လည်းသူကအခိုင်အမာပြောဆိုပါတယ်။နျူကလီးယားလက်နက်လုံးဝကင်းစင်တဲ့ကမ္ဘာဖြစ်ရေးနဲ့မပြန့်ပွားအောင်ထိန်းချုပ်ရေးရည်ရွယ်တဲ့စာချုပ်မှာပါဝင်တဲ့အဖွဲ့အစည်းတွေရဲ့အဲ့ဒီညီလာခံမှာနောက်ဆုံးစာရန်ကိုနိုင်ငံအားလုံးရဲ့အတည်ပြုချက်ရယူဖို့လိုအပ်ပါတယ်လို့လည်းသူကပြောဆိုပါတယ်ခင်ဗျာ။